ပြည်နယ်ကလှမ်းလာမျိုးအနေကအေအေခံကုန်တင်ကားတစ်စင်းပေါ်ကလူသေအလောင်း30ကျော်လောက်ဟာပြည်နယ်နဲ့ဖြစ်တဲ့စရာကိုဗြိတိန်တာဝန်ရှိသူတွေအတီးပြုတ်ခဲ့ပြည်နယ်နောက်တိဖြတ်အပေါ်အလွန်စိတ်မကောင်းဖြစ်ကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းပြည်နယ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရယ်ဒါဟာဆိုဝါလုံးနဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုရည်တစ်ခုဖြစ လူတွေအလောင်းအလုံးဟာဗီယက်နမ်လူမျိုးတွေဖြစ်တယ်လို့ Access ရဲဌာနကတောက်ချာနေမှာအတည်ပြုခဲ့တယ်လို့ Britain နိုင်ငံဗီယက်နမ်တန်ယုံကဆိုပါတယ်။ဒီဖြစ်ရစတင်ကြတဲ့ကဗီယက်နမ်နဲ့ Britain တာဝန်ရှိသူတွေတိုက်ရိုက်ပူးပေါင်းဆောင်ရွက်ဖို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဌာနကသူ့ရဲ့ကောင်စစ်ဝန်ယုံနဲ့တန်ယုံကိုညွှန်ကြားခဲ့ပါတယ်။တည်ဆုံးသူဘသူဘဝဖြစ်တယ်ဆိုတာကူညီဖော်ထုတ်နိုင်ဖို့အရေးပေါ်တယ်လီဖုန်းလိုင်းတွေထားပေးတယ်လို့လိုအပ်တယ်လို့ကူညီဆောင်ရွက်ဖို့လည်းအစဉ်အသင့်ပြင်ဆင်ထားတာပါ။ဘသူဘဝဖြစ်တယ်ဆိုရယ် Britain အစိုးရစီကရတဲ့အထောက်အထားတွေကိုဗီယက်နမ်တာဝန်ရှိသူတွေထပ်ပြီးတော့စစ်ဆေးနိုင်ဖို့လည်းပေးဖို့ထားပါတယ်လို့ပြောခွင့်ရသူဟန်ကပြောပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံမှာလည်းဒီအဖြစ်ဆိုးနဲ့ပတ်သက်ပြီးတော့စတင်ဖန်ဆင်းနေပြီလို့ဗီယက်နမ်အစိုးရကမနေ့တောက်ကြားနေမှာပြောပါတယ်။အဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုတွေပါနိုင်နေဆိုပြီးမိသားစု10ခုကစိုးရင်တကြီးအကြောင်းကြားလာပြီးတဲ့နောက်မှာတော့တန်ရရှိတဲ့သူ2ဦးကိုဖဏာပြီးလို့ဟန်ဒင်းပြည်နယ်ရဲဌာနကပြောပါတယ်။